အာနာသိမ့်ထားတဲ့နတ်ဆက်ကစိတ်ကောင်းစီတက်တွေနဲ့ကရင်လက်နက်ကင် KNU တပ်မဟာငါထိန်းချုပ်တဲ့ဖာပေါ်မြို့နယ်မှာစစ်တပ်ဘက်ကစစ်ကူတပ်တွေမပို့နိုင်အောင် KNU တပ်တွေကလမ်းတွေသဓာတွေကိုဖျက်ဆီးပိတ်ဆို့ခဲ့တာကြောင့်ခရီးသွားတချို့ထိခိုက်ခဲ့တယ်လို့အရက်ဖက်ပြစ်ခတ်တက်ကမ်းမှုစောက်ကြီးရေးဖွဲ့ဝင်တို့ကပြောပါတယ်
မိုင်းခွဲတာကျတော့ဒီကမမောင်အဝရဲ့လေဝါဒီရောအပေါ်လာတော့ကမမောင်နဲ့ဆင်ခုနမှလည်းစစ်တင်လေတာဒီတော်လို့များတယ်။ဒီနေ့ကစစ်တင်လေတာကိုအဲ့ဒီဆန်ကကွင်းလို့လာတော့ဆန်ကဇင်ညာမှန်းဖြစ်တယ်။ဒီမင်းကတော့ကာဒီထက်လာတော့ကာဒီတက်ဖြစ်တယ်။အစအသေးလေးတွေဖြစ်တော့သူကလက်တော့မိုင်းဆိုတော့စိတ်မပြင်းဘူးလေ။ဒါရရရတဲ့ကြဲပေါ့နော်
။သရားတွေကားလန်းတွေပျက်စီးစံနဲ့ပတ်တယ်လို့ဖာပုံမြုတ်ခံသူကအခုလိုပြောပြပါတယ
်။ကျွန်တော်ကြည့်ရတော့ဆင်တော့အခုကမမောင်ဖာပုံကားလန်းတစ်လျှောက်မှာတော့ဒါနဲ့ရှင်းတာချက်စီကံလည်းနော်ချက်စီလာတာပေါ့နော်။နောက်ပြီးတော့ဒီကရန်တီအပေါ်ဟိုမှာဆိုရင်တစ်ပင်ကြီးတွေဆဲချတာကရှိတယ်။အဲ့ဒီတစ်ပင်ကြီးတွေဆဲချတဲ့သူတို့ဒီစစ်ကောင်စီဆိုတာတော့ငါတို့ဒီပေါ်လို့ရအောင်လို့ဆိုတယ်။ဒါလည်းထပ်ကွင်းကြပြီးချိန်ရမှာပေါ့နော်
။နောက်ဆက်ကစစ်ကောင်စီကဧပြီလကုန်နဲ့အထိပြစ်ခတ်တိုက်ခိုက်မှုရပ်ထားမယ်လို့ကြေညာထားပေမဲ့တနက်ကြီးစဉ်နဲ့ပြစ်ခတ်တာကြောင့်ဒေသခံပြည်သူတို့ချို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။မေယာရှင်ရဲ့တက္ကဝါနေရအပြင်ကြွားတွေရှမ်းရဲ့တိချောက်နေမှာအနေကရမှာလေးကျန်ရပါတယ်အစီအကြောင်းရှိ
အခုလိုပြစ်ခတ်တွေရှိနေတယ်လို့လမ်းမဆက်တွေရေးပြတ်တော့လာတဲ့အချိန်ကြောင့်ဖာပုံမြို့တွင်ဂုံစင်းလုံးတွေမြင့်တက်လာနေတယ်လို့လည်းကရင်ပြည်နယ်ဆင့်ပြစ်ခတ်တိုက်ခိုက်မှုပူးတွဲဆောက်ကြည့်ရေးကော်မတီဝင် GNCF ကနော်မီလာသူကပြောပါတယ်
။ခုဖာပုံကမှမောင်းလဲထွက်လို့မရဘူး။လမ်းမှာလည်းမိုင်းတွေရှိတယ်ဒီလား။ဖာပုံမှာလည်းရေးတဲ့အားတက်နေတယ်။ပေါင်းတွေတစ်ခုကို1500မှရှာကိုယ်လို့မရဘူး။သားသားကိုညလာတော့ဈေးကျတယ်ဆရာကြီး။ဟာအေး1000နဲ့1000 400အခု3000 3000 2000ဖြစ်သွားပြီ။လမ်းမဆက်တွေလည်းပြတ်တယ်လေ။
ဖာပုံမြို့တွင်းမှာပဲပြစ်ခတ်တံတွေနေဆင်ကြနေရသလိုနယ်ဖက်ကလာတဲ့စစ်ရှောင်းဥယျာဉ်ရာနဲ့ချီရှိနေတယ်လို့လည်းနော်မီလာသူကဆိုပါတယ်
။အဲ့ဘွဲချီနေရနေ့တိုင်းဆရာကြီး။အခုဖြစ်နေတယ်တောင်တလုံးထဲမှာစစ်ပြေးချောင်းဖက်တယ်အခုဖာပုံအမလေးရွက်ဆရာတို့ဥဝရီဓာတ်ကျောင်းမှာလူပေါင်း100ကျော်ရှိတယ်။နောက်တော့လည်းဒီဖာပုံမြို့မရှိကျောင်းမှာလည်းရှိတယ်။ဖာပုံအမ300ကျော် RC ကျောင်းမှာလည်းရှိတယ်။စစ်ပြေးချောင်းဖက်တယ်လေ100လောက်ရှိမယ်။
နာဆာကစစ်ကောင်စီတပ်ဖွဲ့တွေနဲ့ KNU တပ်တွေကြားမလကုံမိုင်းကစိုက်ပြီးတိုက်ပွဲဖြစ်ပွားနေတာပါအခုဆိုရင် KNU တပ်မှကထိန်းချုပ်နေမြေထဲမှာတမကတပ်မ3 4နဲ့6ထိန်းချုပ်နေမြေတွေမှာပါစစ်တပ်နဲ့တိုက်ပွဲတွေရှိနေပါတယ်ခင်ဗျာ